လာညနေခင်းပါရှင်2020ခုနှစ်ဖေဖော်ဝါရီလ24ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 19.25 ရို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Farmis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရဲ့ရှင်။မခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်မဆုမြတ်မပါရှင်အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟာအမာဒါဘက်မြို့မှာပြည်သက်သိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူ800ကျော်ရှိသွားပါပြီအခုလိုနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့ကြေညာပေးပါမယ်ရှင
်ဒီလိုသတင်းတွေပြီးမှာတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ဆွေးနေတဲ့ဆက်လီတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဒိတ်ဖွင့်စစ်ဆေးနေတာနဲ့ပတ်သက်လို့ချင်းပြည်နယ်စီပင်ဝန်ကြီးကအခုလိုပြောပါတယ်
ဆက်လီသမားတွေပြောတာကတော့တင်းမမှာတစ်ခုပွေဝုံးမှာတစ်ခုအဲ့ဒီနေရာမှာတော့အဲ့လိုဖွင့်တယ်လို့သိရပါတယ်ဟုတ်ကဲ့အဲသူတို့အဲ့လိုအတိအကျကြီးတော့ပြောတာတော့မကြမ်းဘူးခင်ဗျဒါပေမဲ့ဟိုအဲ့လိုလေသူတို့ကောက်တာလေးတွေတော့ရှိတယ်ထင်တယ်ခင်ဗျအ
ခြေအနေနဲ့တူတိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေကိုလည်းသိကြရမှာပါကြအင်းစိတ်ကြီးလူလူတွေ့ဆုံပွဲမှာတော့ဒေါအောင်ဆန်းစုကြည်ကဖွဲ့စည်းပုံပြင်ဆင်တာဟာစစ်မှန်တဲ့ဒီမိုကရေစီတည်ဆောက်ဖို့ဖြစ်ပြီးတော့အမျိုးသားရင်ကြားစီရေးကိုလည်းပြစ်ပယ်မှာမဟုတ်ဘူးလို့ပြောသွားပါတယ် Visit Nepal Year 2020ဆောင်ပုံနဲ့နီပေါ်ခီးသွားနှစ်မှာတော့မြန်မာပုဂံနဲ့နီပေါ်လုံမီတွေကိုနေ့စဉ်လင်းရင်ခီးစဉ်တွေပြည့်စွဲတော့မယ့်အကြောင်းကိုလည်းသိကြရမှာပါဒီလိုသတင်းလာတွေမတိုင်ခင်အခုရေစုပ်တင်းလာနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညိုဦးတို့ပြောပြပါမယ်ရှင်
ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အမေရိကန်နဲ့အိန္ဒိယကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမဒါဘက်မြို့ကအာကစားကွင်းကြီးမှာပြည်သက်တသိန်းကျော်ကိုမိန့်ခွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရစစ်လက်နက်ပစ္စည်းတွေရောင်းမယ်လို့အခုလိုပြောကြားသွားခဲ့ပါတယ်
။ As we continue to build our defense cooperation,The United States looks forward to providing India with some of the best and most feared military equipment.
နိုင်ငံစစ်ရေးပူးပေါင်းဆောင်ရွက်မှုကိုဆက်လက်တည်ဆောက်နေတာနဲ့အတူကမ္ဘာပေါ်မှာအကောင်းဆုံးနဲ့ခက်အမှီဆုံးအမေရိကန်စစ်လက်နက်ပစ္စည်းတချို့ကိုအိန္ဒိယကိုရောင်းချသွားမယ်လို့သမ္မတထရမ့်ပြောကြားသွားတာဖြစ်ပါတယ်။အစ်စ်မြင့်လေကြောင်းရန်ကာကွယ်ရေးစနစ်အပြင်လက်နက်တပ်ဆင်ထားတဲ့အဝေးထိန်းဂျင်းတွေရောလက်နက်မပါတဲ့အဝေးထိန်းလေယာဉ်တွေကိုပါရောင်းချသွားမယ်လို့သမ္မတကကြေညာသွားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးအတူလက်တွဲဆောင်ရွက်သွားဖို့နှစ်နိုင်ငံလုံးတန်တိတ်ထန်ခိုင်ပါတယ်လို့လည်းအမေရိကန်သမ္မတကပြောကြားခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာအခြေအတင်ဖြစ်နေချင်းတွားရောက်တဲ့အခုခီးစဉ်မှာကုန်သွယ်ရေးသဘောတူညီချက်ကိစ္စမပါဝင်ဘူးလို့သမ္မတထရမ့်ကအစောပိုင်းကပြောထားပေမဲ့ဒီကနေ့မိန့်ခွန်းပြောကြားစဉ်မှာတော့အိန္ဒိယနဲ့အကြီးအကျယ်ဆုံးကုန်သွယ်ရေးသဘောတူညီချက်ရရှိအောင်လုပ်မယ်လို့ကတိပြုခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းအိန္ဒိယဟာအမေရိကန်အတွက်အခွင့်အလမ်းတစ်ခုအနေနဲ့ပေါ်ထွက်လာလိမ့်မယ်လို့ဆိုပြီးကုန်သွယ်ရေးသဘောတူညီချက်အတွက်အကောင်းမြင်ပြောကြားသွားပါတယ်။အစဉ်အလာအရမိတ်ဖက်တွေဖြစ်တဲ့နှစ်နိုင်ငံပေါင်းပြီးတော့ကမ္ဘာကြီးငြိမ်းချမ်းရေးလုံခြုံရေးတိုးတက်ရေးတွေကိုအတူတကွဆောင်ရွက်သွားနိုင်မယ်လို့ဝန်ကြီးချုပ်မိုဒီကဆိုပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မလာနီယာထရမ့်တို့ဟာဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူသွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတဖျက်ဖျက်ကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအဂရာမြို့မှာရှိတဲ့တာ့ချ်မဟာဂူဘိမန်ကိုသမ္မတထရမ့်သွားရောက်ပါတယ်။အခုညပိုင်းကျရင်တော့နယူးဒယ်လီမြို့တော်ကိုသွားမှာဖြစ်ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ်232ဦးတိုးလာတဲ့အတွက်ကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း833ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကတီးပြပြောလိုက်တာကြောင့်လည်းဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားနိုင်ငံမှာသေဆုံးတဲ့ရေအတွက်ဟာ9ဦးရှိသွားပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူရေအတွက်အခုတနင်္လာနေ့မကြေညာခင်မှာပဲကိုရိုနာဗိုင်းရပ်စ် 3 ပေးချက်ကိုတောင်ကိုရီးယားနိုင်ငံမှာအမြင့်ဆုံးအဆင့်သတ်မှတ်ပေးထားပြီဖြစ်ပါတယ်။ယောဂထင်းချိုရေးအတွက်ဖြစ်နိုင်သမျှလုပ်နိုင်သမျှမတွတ်မဆုတ်လှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းခဲ့ပါတယ်။အခုလက်ရှိသတင်းပေးချက်အရဆိုရင်တော့တောင်ကိုရီးယားအာဏာပိုင်တွေအနေနဲ့ကျောင်းတွေပိတ်ဖို့အများပြည်သူသွားလာမှုတွေကိုကန့်တတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်။အခုနှစ်ကျောင်းစာဖွင့်ဖို့ကိုလည်းတပတ်တိကိုနောက်ဆုတ်ထားပြီးဖြစ်ပါတယ်။တရုတ်နိုင်ငံမှာဆိုရင်တော့အခုတနင်္လာနေ့မှာနောက်ထပ်ယောဂပိုးကူးစက်ခံရသူ409ရှိတယ်လို့ကြေညာလိုက်တာကြောင့်တရုတ်မှာဒီယောဂပိုးကူးစက်ခံရသူစုစုပေါင်း9,000ရှိသွားပြီဖြစ်ပါတယ်။အခုနောက်ထပ်ကူးစက်ခံရတဲ့အများစုကတော့ယောဂပိုးအဓိကပြန့်နှံ့နေတဲ့ဟူပေပြည်နယ်ထဲမှာပဲဖြစ်ပါတယ်။ယောဂပိုးကြောင့်မလို့တရုတ်နိုင်ငံမှာနောက်ထပ်သေဆုံးသူ150တိုးလာတဲ့အတွက်သေဆုံးတဲ့ရေအတွက်ဟာဆိုရင်လည်းစုစုပေါင်း2,592ဦးရှိသွားပါပြီ။တရုတ်ပြည်ပမှာတော့ယောဂပိုးကူးစက်ခံထားသူ2,000ကျော်ရှိနေပြီးတော့သေဆုံးရေအတွက်ဟာလည်း20ကျော်နေပါပြီ။ ။အီရန်နိုင်ငံမှာတော့ဗိုင်းရပ်စ်ကြောင့်သေဆုံးသူ12ဦးရှိသွားပြီလို့အစိုးရပိုင်းရုပ်သံကကြေညာပါရတယ်။ကူဝိတ်နိုင်ငံမှာယောဂပူကူးစက်ခံထားသူ3ဦးတွေ့ထားရာကြောင့်သတိပေးချက်တွေထုတ်ပြန်နေရမှာမြန်မာတန်ရုံကလည်းကူဝိတ်မှာရှိတဲ့မြန်မာလူမျိုးတွေကိုကြားမရသတိနဲ့နေကြဖို့ဆိုပြီးတော့တိုက်တွန်းနေပါရတယ်။ဘရင်းမှာလည်းယောဂပူကူးစက်ခံထားသူ2ဦးတွေ့ထားရပြီဖြစ်ပါတယ်။အီတလီနိုင်ငံမှာဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ4ဦးထိရှိလာပြီမို့လို့ယောဂထိန်းချုပ်ရေးအစီအမံတွေကိုတိုးမြင့်ဆောင်နေပါတယ်။ကန်နီဗယ်ပွဲတော်အားလုံးကိုဖျက်ထားလို့ပဲဘောလုံးပွဲစဉ်ကြီးတွေနဲ့အခြားဖျော်ဖြေပွဲတွေကိုလည်းဖျက်ထားရပါတယ်။မီလန်အနားမှာရှိတဲ့အီတလီမြောက်ပိုင်းမြို့တွေကလူပေါင်း 9,000 ကျော်ကိုနေမှာပဲနေကြဖို့တိုက်တွန်းထားပြီးတော့ကျောင်းတွေဈေးတွေကိုလည်းပိတ်ထားပါတယ်။အီတလီနိုင်ငံမှာတော့ယောဂပူကူးစက်ခံထားရတဲ့အရေအတွက်ဟာ150အထိရှိသွားပြီဖြစ်ပါတယ်။
အီရန်နိုင်ငံကနေပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုမကြခင်ကပြန်ရောက်လာသူတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတဲ့အတွက်နိုင်ငံအနောက်ပိုင်းကစစ်ရုံတစ်ခုမှတီးခြားခွဲကူတာပေးနေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အိမ်နီးချင်းအီရန်မှာတော့ COVID-19 ရောဂါဖြစ်နေတယ်လို့ပထမဆုံးစတဲ့သတင်းထုတ်ပြန်တဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့သေဆုံးသူ12ယောက်ထက်မနည်းရှိနေပြီးတော့ပိုးကူးစက်နေသူ40ကျော်ရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုတားဆီးနိုင်ဖို့ကြိုးစားတဲ့အနေနဲ့ဟီရတ်မြို့မှာအရေးပေါ်အခြေအနေကြေညာထားတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဖာရဒူဇူဒင်ဖာရိုးစ်ကသတင်းတောက်တွေကိုကာဘူးမြို့တော်မှာပြောကြားခဲ့ပါတယ်။စနေနေ့လုံးကပိုးကူးဆက်တယ်လို့တန်တရားရှိသူ3ယောက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်အီရန်နဲ့အသွာအပြန်လေကြောင်းကုန်းကြောင်းသွားလာမှုအလုံးကိုအာဖဂန်အစိုးရကရပ်ဆိုင်းထားခဲ့ပါတယ်။အီရန်နိုင်ငံကတင်ပို့တဲ့ချက်သားနဲ့ချက်ဥအများစုအပါအဝင်ချက်ဘဲတင်ပို့မှုတွေကိုလည်းရပ်ထားပါတယ်။ပိုးကူးဆက်နေတယ်လို့အတည်ပြုထားသူ3ယောက်စလုံးဟာအီရန်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့နေတဲ့ဘာသာရေးအထုတ်အမြတ်မျိုးကွမ်ကနေပြန်ရောက်လာသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဖာရိုးစ်ကပြောပါရယ်။နှစ်ပေါင်းများစွာစစ်တမ်းခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးဆောင်ရှားမှုညံ့ဖျင်းသလိုတန်တရားလူနာတွေကိုတီးကြားခွဲစောင့်ကြည့်ကူတာပေးနိုင်တဲ့နေရာ၊ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းနဲ့ဆေးဝါးတွေလည်းအလုံးလောက်မရှိတာကြောင့်ဗိုင်းရပ်စ်ကိုကူးစက်မှုဟာအာဖဂန်အာဏာပိုင်တွေအတွက်ကြီးမားတဲ့ကျန်းမာရေးစိန်ခေါ်မှုဖြစ်မယ်လို့လေးလာသူတွေကတုံ့တက်နေကြပါရယ်။
မလေးရှားဝန်ကြီးချုပ်မဟာသီရ်မိုဟာမက်ယာလူကနေပြီးတော့နှုတ်ထွက်စာကို BNC ကိုတင်သွင်းလိုက်ပြီလို့ဒီကနေ့ဝန်ကြီးချုပ်ယုံကနေပြီးတော့ကြေညာချက်ထုတ်ပါလေ။ကြေညာချက်မှာဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်တော့ပြောမထားပါဘူး။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့အန်ဝါအီဘရာဟင်မပါဝင်တဲ့အစိုးရအသစ်တက်ကိုဖွဲ့စည်းဖို့ဝန်ကြီးချုပ်ရဲ့ပါတီတွင်းကအဖွဲ့ဝင်တချို့နဲ့အတိုက်ခံပါတီအဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ကဆွေးနွေးကြပြီးတဲ့နောက်အခုလိုမျိုးဝန်ကြီးချုပ်ယာလူကနေပြီးတော့နှုတ်ထွက်ကြောင်းကြေညာလိုက်တာဖြစ်ပါလေ။ကမ္ဘာအသက်ကြီးဆုံးအစိုးရအဖွဲ့ခေါင်းဆောင်အနေနဲ့အသက်64နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်မဟာသီရ်မိုဟာမက်ကဝန်ကြီးချုပ်ဖြစ်တက်တန်းနှစ်နှစ်တာဝန်ထမ်းဆောင်ပြီးတဲ့နောက်မှာအန်ဝါအီဘရာဟင်ကိုလွှဲပြီးမယ်ဆိုပြီးတော့ကတိပြုခဲ့ပါတယ်။လိင်တူချင်းဆက်ဆံတယ်ဆိုတဲ့စွဲချက်နဲ့ထောင်ဒဏ်ချမှတ်ခံခဲ့ရဘူးတဲ့အန်ဝါအီဘရာဟင်ဟာပြီးခဲ့တဲ့မီလာကမှပြန်လွတ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မီလာထူးထူးရေကောက်ပွဲမှာအဲ့ဒီအချိန်ကျင်းကျနေတဲ့အန်ဝါနဲ့တချိန်ကသူ့ကိုကျင်းချခဲ့ဘူးသူမဟာသီရ်မိုဟာမက်တို့ညီမောင်အဖွဲ့ရေကောက်ပွဲဝင်လာမှအနိုင်ရခဲ့ပြီးတဲ့နောက်မဟာသီရဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။နောက်မလေးရှားပြည်ရဲ့ပြည်တံလူငယ်ကွင်းနဲ့သူပြန်လွတ်လာတာဖြစ်ပါတယ်။အခုလိုမျိုးမဟာသီရနှုတ်ထွက်ဖို့အတွက်ကိစ္စအပေါ်မှာဘီရင်အဗ်ဒူလာဆူလ်တန်ဟာမက်ရှားအနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတာကတော့ရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
။ Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ညာไลโทมิเตอร์19กิโลเฮิรตซ์15963ญาเนไลโทมิเตอร์25กิโลเฮิรตซ์11965โลกันนี่ท่องเรียนไปนี่ล่ะสิ
ทีนี้ล่ะนี่ญาติบ้านในกันกะตะเรมิโก VOE ก็เสร็จปิ๊ดแล้วเจญญาไปนี่บาร์เดအမေရိကန်အစိုးရနဲ့အာဖဂန်နစ္စတန်ကတာလီဘန်တို့ကြား9ရက်ကြာအပြစ်ခတ်ရဆဲမှုဆက်လက်တည်မြဲနေတာကြောင့်ဒီသတင်းပတ်ထဲစီစဉ်ထားတဲ့အတိုင်းတာလီဘန်တို့နဲ့ငြင်းငြင်းရေးသဘောတူညီမှုလက်မှတ်ထိုးနိုင်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားသတင်းတစ်ပတ်ကြာတိုက်ခိုက်မှုတွေမလုပ်ဖို့သဘောတူခဲ့ပြီးတဲ့နောက်စနေနေ့ကအာဖဂန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကြာဆင်းသွားခဲ့ပြီးတဲ့နောက်အခုလိုသမ္မတထရမ့်ကပြောကြားခဲ့တာပါ။အစာပိုင်းရက်တွေမှာသဘောတူညီမှုတည်မြဲနေပေမဲ့အာဖဂန်ငြိမ်းချမ်းရေးအတွက်နောက်ခြေလမ်းလမ်းဖို့ဂျန်နယ်ရက်တွေတိုးတက်မှုရှိမရှိကအဓိကကြတာမို့တပတ်လုံးအခြေအနေဘယ်လိုရှိသလဲဆိုတာစောင့်ကြည့်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောပါရယ်သဘောတူထားကြတဲ့အတိုင်းတစိမ့်တစ်ပိုင်းအပြည့်ခတ်ရက်ဆဲမှုသဘောတူညီချက်အရအကြမ်းဖက်မှုတွေကြာဆင်းသွားခဲ့ရင်အမေရိကန်နဲ့တာလီဘန်တို့ကြားအလုံးစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုဒီသတင်းပတ်ကုန်ပိုင်းကြရင်ကတ္တာနိုင်ငံမှာလက်မှတ်ထိုးမှဖြစ်ပါရယ် အဲ့ဒီသဘောတူညီချက်ရရင်တော့အာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေတဲ့အမေရိကန်စစ်သားတွေကိုအချိန်ကြာနဲ့ပြန်လည်ရုပ်သိမ်းနိုင်မှာဖြစ်ပါတယ်။အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားကတားနိုင်ငံဒိုဟာမြို့မှာလွန်ခဲ့တဲ့တနစ်ခွဲလောက်အတွင်းညှိနှိုင်းပြီးသဘောတူညီချက်မူကြမ်းကိုရေးဆွဲခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကတားနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲတန်တမတယောက်ဟာအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကိုတနင်္ဂနွေနေ့ကသွားရောက်ပြီးတော့သမ္မတအက်ရှရက်ဂါနီအဖြစ်နိုင်ငံရေးမှအရေးပါသူတွေနဲ့တွေ့ဆုံပြီးလက်မှတ်ရေးထိုးပွဲကိစ္စအပါအဝင်တခြားကိစ္စတွေဆွေးနွေးခဲ့ကြပါတယ်။
အီရန်တူရကီနယ်စပ်မှာတနင်္ဂနွေနေ့ကလှုပ်ခါတဲ့ဒီ 5.9 ပြင်းအားရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံမှာတော့လူ9ဦးသေဆုံးပြီးတော့အီရန်နိုင်ငံမှာလူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီငလျင်ဟာတူရကီနယ်စပ်နဲ့10ကီလိုမီတာလောက်ပဲဝေးတဲ့အီရန်ရဲ့အနောက်ချမ်းအဇာဘိုင်ဂျန်ပြည်နယ်ကဟပစ်အီအိုယာကိုဗိုလ်ပြုတ်ပြီးတော့လှုပ်ခတ်ခဲ့တာလို့အမေရိကန်ငလျင်တိုင်းတာရေးဌာနကကြေညာပါတယ်။ဒါပေမဲ့လည်းငလင်တန်ကိုတူရကီနိုင်ငံဗန်စ်ပြည်နယ်မှာကနဦးအဖြစ်ခံရပြီးတော့ကလေး၄ဦးအပါအဝင်လူ၉ဦးသေဆုံးခဲ့ရပါတယ်။38ဦးကထိခိုက်ဒဏ်ရာရပါတယ်။အိမ်တွေကျောင်းတွေအပျက်စီးပုံတွေကြားမှာအသက်ရှင်ကျန်ရဲသူတွေကိုတူရကီစစ်တပ်ကနေပြီးတော့တူးဆွရှာဖွေနေရမှာဒေသခံကြီးရသားတွေကလည်းကူညီရှာဖွေပေးနေပါတယ်။အီရန်နိုင်ငံမှာတော့အဆောက်အအုံတွေပျက်စီးသွားပြီးတော့လူ65ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။နောက်ဆက်တွဲငလင်တွေမှာလည်းဒီတနင်္ဂနွေနေ့မှာဆက်လှုပ်ခတ်ပြီးတော့အပြင်းဆုံးက6ပြင်းအားရှိပါတယ်။တကယ်တော့တူရကီရောအီရန်နိုင်ငံဟာငလျင်တန်းကိုမကြခဏခံစားရလေရှိလို့အသေးပြောက်တူလည်းစူးစူးဝါးဝါဖြစ်ခဲ့မှုပါတယ်။တူရကီနိုင်ငံဗန်စပီနယ်မှာ2011ခုနှစ်ကလှုပ်ခတ်ခဲ့တဲ့ငလျင်တုန်းကဆိုရင်တော့လူ600ကျော်သေဆုံးခဲ့ပါတယ်။2018ခုနှစ်တုန်းကလည်းအီရန်နိုင်ငံခမရှားပြည်နယ်မှာငလျင်လှုပ်တော့လူ620သေဆုံးခဲ့ပါတယ်။အီရန်နိုင်ငံမှာအဆိုးဆုံးကတော့1990ခုနှစ်ဂျွန်လတုန်းကဒီပြင်းအား9.4နဲ့လှုပ်ခတ်ခဲ့တဲ့ငလျင်ဖြစ်ပြီးတော့အဲ့ဒီတုန်းကအီရန်မြောက်ပိုင်းမှာလူ4000သေဆုံးခဲ့ရပူပါတယ်။
အမေရိကန်ထိတ်တန့်လျှို့ဝှက်အချက်အလက်တွေကိုလူသိရှင်ကြားထုတ်ပြန်မှုနဲ့အမေရိကန်ကအလို့ရှိနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ကိုအမေရိကန်အစိုးရလက်လွှဲပေးတဲ့မတင်ကြားနာမှုကို Britain နိုင်ငံလန်ဒန်မြို့တရားရုံးတစ်ခုမှာဒီကနေ့စတင်ပါတယ်။တရှိုလုံးမှုကွန်ပျူတာတွေကိုကြားဖောက်ခိုးဝင်မှုတို့နဲ့တရားစွဲထားတဲ့အမေရိကန်အစိုးရကိုစားပြုရှေ့နေတွေဘက်ကWillis Crown တရားရုံးမှာတရားသူကြီးကိုတင်ပြလျှောက်ထားကြပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလျှို့ဝှက်အချက်အလက်တွေ၊အီရတ်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကစစ်ဆင်ရေးအသေးစိတ်ပန်တဂွန်စစ်ဌာနချုပ်ကအချက်အလက်တွေအပြင်နိုင်ငံသားရေးဌာနနဲ့ကမ္ဘာတဝန်းတန်ရုံးတွေကြားအပြန်အလှန်ဆက်သွယ်တဲ့အီးမေးလ်တွေကို WikiLeaks website ပေါ်မှာဖော်ပြမှုနဲ့တရားစွဲတာဖြစ်ပါတယ
်။တနင်္လာနေ့ညနေခင်းထိတ်တန့်ရနေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြခဲ့တာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းတော်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်နဲ့ချင်းပြည်နယ်ပလောဝမြို့နယ်ပြည်ဆွေးနေတဲ့ဆက်လီတွေကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကတားဆီးစစ်ဆီးနေတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ချင်းပြည်နယ်နဲ့ကြောက်တော်မြို့နယ်တွေဘက်မှာတိုက်ပွဲတွေလည်းပြင်းထန်နေတာကြောင့်အရသားတွေထိခိုက်ဒဏ်ရာရတာတွေလည်းရှိနေတယ်ဆိုတဲ့အကြောင်းပြည်စုံကတော့ VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကမင်းမြန်တင်ပြထားပါလိမ့်ရှင်
။ရခိုင်နယ်ပိုင်းကကြောက်တော်မြို့နယ်နဲ့ပလောဝမြို့နယ်ကိုပြည်ဆွေးနေတဲ့ဆက်လေတွေကို AA အဖွဲ့ကဂိတ်ဖွင့်ပြီးတော့စစ်ဆီးနေတာတွေရှိတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစေဗင်သာရဲဝန်ကြီးဦးစိုးထက်ကပြောပါတယ်။
ဟုတ်ကဲ့အခုဆက်လီသမားကြီးပြောတာကတော့တင်းမမှာတစ်ခုပွေဖို့မှာတစ်ခုအဲ့ဒီနေရာမှာတော့အဲ့လိုဖွင့်တယ်လို့သိရပါတယ်ဟုတ်ကဲ့အဲသူတို့အဲ့လိုအတိအကျကြီးတော့ပြောတာတော့မကြမ်းဘူးခင်ဗျဒါပေမဲ့ဟိုအဲ့လိုလေသူတို့ကောက်တာလေးတော့ရှိတယ်ထင်တယ်ခင်ဗျအတိအကျဘလောက်ဘလို့ဆိုတော့မရှိလို့မဲကောက်တော့ကောက်တယ်ထင်တယ်ခင်ဗျရှိတယ်ခင်ဗျမနေ့ကဆက်ပြီးတော့အတက်ဆက်လီရောအစင်ဆက်လီရောဒီနေ့တွေရောပေါ့နော်အဲ့လိုအတက်အစင်ဆက်လီတော့သွားနေပါတလောကသိမိတယ်ဆက်လေဆက်တစီတဲ့ပလောကကိုရောက်သွားပြီအခုဒီလိုသူတို့အသွမ်းလာတော့ရှိနေတယ်ခါ
ကြောက်တော့နေပလောကကိုပြည့်စွင်နေတဲ့ဆက်လေတွေကိုစစ်စစ်နေတာဟုတ်ပေမဲ့ဂိတ်ဖွင့်ပြီးတော့စစ်စစ်နေတာမဟုတ်ဘူးလို့အေဖွေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဒီဟာတော့ကျွန်တော်တို့ဒီတိုက်ပွဲဖြစ်နေတဲ့အချိန်မှာဒီဟိုဒီတိုက်ပွဲဟိုဖြစ်နေတဲ့နေရာဒီမှာတော့ကျွန်တော်တို့ဒီလုံခြုံရေးအရာဟိုစစ်ဆင်မှုတွေကတော့ရှိနေတာတော့ဘာကြောင့်လဲဆိုလို့ရှိရင်မြန်မာစစ်သားရဲ့ဒီဟိုလည်းနဲ့ခရမီကြောက်ရိုက်ခါတွေတော့ဒီပလက်ကန်အထက်ပိုင်းကိုသူတို့ဒီဟိုမြင်းမျိုးစုံနဲ့နေပြီးတော့ပေါ်ပေါ်စူးစမ်းနေတာရှိတယ်။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကအဓိကတော့ဒါကမြန်မာစစ်တပ်ရဲ့ရိုက်ခါတွေဟိုလည်းနဲ့ကြီးဒီစစ်လက်နက်ကြီးကြီးတွေဟိုမထောက်ပံ့နိုင်ဖို့ဆက်တာဟိုတော့တစ်ဖြစ်မှုတွေတော့ဖြစ်တယ်။ဒီဟာကတော့ကျွန်တော်တို့ဂိုက်ဖွင့်ထားတဲ့ပုံစံမျိုးတော့မဟုတ်ဘူး။ကျွန်တော်တို့ဒီလိုအပ်တဲ့နေရာတွေမှာနော်ဒီဟိုဥစ္စာပေါ့နော်အထင်ကြီးသလိုဟိုဒီအဲ့ဒီမှာဒီတက်တန်ပါလာမှုတွေကိုသိသေးတာဖြစ်နေ။ဒါပေမဲ့ဒီပြည်သူလူထုတွေအတွက်ဟိုဒီကလနာအထက်ပိုင်းကိုဒီဘလောဝါမျိုးနဲ့အထက်ကိုဟိုတင်နေတဲ့ဒီဆက်မိတွေကိုတော့ကျွန်တော်တို့ဘက်ကတော့ဒါဘာမှဟိုသာရှိတာဟိုတန့်တာဘာမှမရှိဘူး။နော်။အ ဒီမှာကျွန်တော်တို့အရင်နေ့တွေကထုတ်ပြန်ထားတယ်လို့ပဲအများကြီးသူအုံတူဖို့အတွက်ဒေတာဆန်ပြည်သူတွေရဲ့ပစ္စည်းမှန်လို့ရှိရင်ကျွန်တော်တို့ကပါမတားစီကြအကြောင်းရှိတယ်။မနေ့ကလေကြောက်တော်နယ်ပလောဝမြို့နယ်မှာတိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့ဒီကနေ့မှလေတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတယ်လို့ခိုင်တုခါကပြောပါတယ်။ဘလောဝမြို့ရဲ့ဒီနောက်ဆုံးပေါ့အဲ့ဒီမှာဝိုင်းရှိရဖြစ်တဲ
ဒီကနေ့မနက်ပိုင်းကလေကျောက်တော်မျိုးနေတင်မကြီးပါမှာလည်းနေကြီးကြီးကြပြီးတော့မြို့သမီးတကူတန်ရရရှိခဲ့ပြီးကျောက်တော်မျိုးနေစေယုံကိုပို့ဆောင်နေတယ်လို့တင်မကြီးပါကမအောင်တိုင်းတွေကပြောပါတယ်။အ
အမကြီးတို့နဲ့ကြည့်ရတော့ဤကအေးအေးကြွတာတက်ကအမကြီးသွားခဲ့တာဒီကဒီကလာနေမသိဘူးအမအဲ့ငိုကြီးလာမှပဲသိလားညီမတို့ဘာမှမသိဘူးပြေကလာနေတော့မသိဘူးအော်ရှင်နာကြီးတော့မပြောရဲ့
ဝင်သွားဝင်တာနဲ့ထွက်တာနှစ်ပေါက်ပေါင်ရင်းမှအညာဆက်မှာမဟုတ်ဘူးနဲမှာပဲရှိသေးတယ်အဲဒါမျိုးညီမတို့ဆက်နေနေလာတော့ကျောက်တော်မျိုးနေတင်မကြီးပါဖက်မှာတိုက်ပွဲချိဖို့နေတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်တပ်နဲ့ချုပ်ပြောခွင့်ရဖို့မုန်းကြီးဝင်းစုကခုလိုပြောပါတယ်ဟုတ်တော့ပဲကျမတိုက်ပွဲသူ့အာဘူးမှမပြဘူးအဲဒီနားခုနပြောတဲ့နေရာမှာပဲဒါလည်းဖြစ်တာခုမှမပြရဘူး
တွေ့ကြောင်းအရသာ၃ဦးတန်ရာရရှိခဲ့တယ်လို့လက်ရှိချိန်မှာလည်းကျောက်တော်မျိုးတွင်မှာတမတော်ဖက်ကစစ်ဆေးမင်းမြန်းတာတွေလုပ်နေတယ်လို့ကျောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ကိုဒီနေ့ကျောက်တော်မျိုးအခြေအနေကတော့လူသွားလူလာကတော့သိနေပါတယ်ဒီမျိုးကဲချိန်မှာစစ်သားတွေကနေရာယူပြီးတော့ဟိုရှာဖွေမှုတွေပြုလုပ်နေပါတယ်ခင်ဗျာအဲကြောင့်လူတော်လူသားတွေကတော့နေပါတော်ပြီးတော့မှသိသိနေပါတယ်ဒီចောင်းသားတွေသံဝေစီဖို့သွားတဲ့အချိန်ခါမှာစစ်သားတွေကိုမြင်လို့တချို့ចောင်းသားတွေဆိုရင်အင်ကိုပြင်လာကြတယ်ဒါပေမဲ့သံဝေကလည်းမသိရင်မဖြစ်ဘူးဆိုတော့လည်းပြင်ပြီးတော့မိဖတွေသွားပြီးတော့ပို့ကြတယ်အဲ့ဒီကလေးတွေကိုចောင်းမှာပဲမိဖတွေကစောင့်ကြတယ်တခြားနေတွေကចောင်းရဲ့အနီးပဲဝင်စောင့်နေစောင့်ပြနေကြပါတယ်
ရခိုင်မြောက်ပိုင်းကမြို့နယ်ရှိခုနဲ့ရှင်းတနေပလောဝမြို့နယ်တွေမှာအင်တာနက်လိုင်းတွေလေးဖြတ်တောက်ထားသလိုဆိုရတက်နေအဖွေတို့ရဲ့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပါတယ်တိုက်ပွဲတွေပြင်းထန်နေတာကြောင့်အရသာထိခိုက်ဒေဆုံးဒဏ်ရာရတာတွေလေးများပြားနေသလိုပို့ရင်ဆုံးခါထွက်ပြေးတင်းချောင်နေကြရတဲ့စစ်ဆောင်ဥယျာဉ်ဟာလည်းတနေ့ဆက်တနေ့ပုံမှန်များပြားလာတာလေးဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းပြည်နယ်ဘက်ကနယ်မြေလုံခြုံရေးနောက်ဆုံးရအခြေအနေတွေကိုကိုသက်နိုင်စူးစီးတင်ပြခဲ့တာပါရှင်အခုကြာရင်စိတ်ကြီးကလူမှုစည်းဝေးဘက်မှာတောင်းဆန်းစုကြည်ပါပြောခဲ့တယ်ဆိုတာသိကြရပါမယ်ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်တာဟာစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အချိန်မှာလည်းအမျိုးသားရင်ကြားစည်းရေးကိုပြစ်ပယ်ထားမှာမဟုတ်တဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကကရင်ပြည်နယ်ကြာရင်စိတ်ကြီးကလူမှုတွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလ24ရက်နဲ့25ရက်နေ့တွေမှာကရင်ပြည်နယ်ကကော့ကရိတ်ဂျိုင်းစိတ်ကြီးလှိုင်းပွဲနဲ့မြောက်ရီမြို့တွေကိုတွားရောက်ပြီးဒေသခံလူထုနဲ့တွေ့ဆုံပွဲပြုလုပ်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့နေ့လယ်ပိုင်းမှာတော့ဂျိုင်းစိတ်ကြီးဇမိခမ်းမမှာလူထုနဲ့တွေ့ဆုံခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လုပ်နေတာဟာစစ်မှန်တဲ့ Federal Democracy ပြည်တော်စုတည်ဆောက်ရေးအတွက်လို့ဒေါက်ဆန်းစုကြည်ကသူ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ်။ ပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတင်ဆွေးနွေးဖို့လုပ်နေချိန်မှာပဲအခုလိုပြောဆိုတာဖြစ်ပါတယ်။ကော့ကရိတ်မြို့နှစ်တကူကွင်းမှာဒီကနေ့မနေ့စင်တိုင်းလောက်ကပြုလုပ်တဲ့လူထုတွေ့ဆုံပွဲမှာတော့ဒေါ်ဆန်းစုကြည်ကရက်ရွာဖွံ့ဖြိုးရေးအတွက်ပြည်သူတွေပါဝင်ဖို့တိုက်တွန်းခဲ့တယ်လို့ကိုယ်တိုင်တွေ့ဆုံပွဲကိုတွားရောက်ခဲ့တဲ့အမတ်တရစာပေကဦးဝင်းမြင့်ကပြောပါတယ
်။ဒီဒီကလိုအနေနဲ့ဟိုတဝန်ဝန်ကြောင်းပြင်းရအတိအကျတင်ကြပေးဖို့အဲ့ဒီအကြောင်းကိုဖွင့်ဖို့ငင်းရခုနလေးဖို့အတိအကျအဲ့ဒါတွေပြောသွားတယ်။ဟောငင်းငင်းကြီးရှိမှပဲရက်ရော်တွေဖွင့်ပြလို့ဆိုတော့ကြောင်းငင်းငင်းကြီးလူတွေလူစုပြည်သူပတ်ဝန်းဆောင်ရွက်ဖို့အစိုးရတစ်ခုတည်းလုပ်လို့မရဘူးဆိုတော့ကြောင်းအတိအကျပေါ့။စာကိစ္စတော့မြေယာကိစ္စတော့ဘာလို့အဲ့ဒါတွေကိုပြောတာပေါ့။တော်အရာဒီစားလူတော်များများလာကြတယ်လူတကောင်းကြုံမဲ့ထင်တယ်ခေါတိုင်းကိုနေမဆန်းတော့ဒီနာမတာဘာတွေပါခင်းပြီးထိုင်ရတယ
်ကော့ကရိတ်လူတို့တွေအနေနဲ့မူရစီဝါနဲ့လောင်ကစားကိစ္စအာရှလမ်းမကြီးရဲ့ကော့ကရိတ်ဂျုံတို့အိမ်တို့တာမညလမ်းပိုင်းဖောက်လို့ရမှာတဘာဝပတ်ဝန်းကျင်ထိခိုက်တာလူခွင့်ချိုးဖောက်မှုရှိနေတာတွေကိုတော့မတင်ပြနိုင်ခဲ့ကြောင်းပြောပါတယ်ဒီကနေ့ဒေါ်ဆန်းစုကြည်တွားရောက်ခဲ့တဲ့ကရင်ပြည်နယ်ခီးစဉ်ကိုတော့ကရင်ပြည်နယ်အစိုးရအဖွဲ့စီမံကိန်းဗန္ဒာရင်းနဲ့စီပင်တရားရေးဝန်ကြီးဌာနဝန်ကြီးဦးတန်းနိုင်ကအခုလိုပြောပါတယ်
။မနေ့ပိုင်းမူကော့ကရိတ်နိုင်ပွဲကြတယ်လူလူစုံပွဲလုပ်တယ်။အဲဆယ်နိုင်မှာကျွန်တော်တို့ကျိုင်းစိတ်ကျင်လာတယ်။အဲကျင်လာပြီးတော့ကျိုင်းစိတ်ကြီးသပိခမမှာလူလူကတော့လုပ်ပြီးတော့၃နိုင်မှာပြီးပါတယ်။၃နိုင်မှာပြီးပြီးတော့နတ်ရလတင်တန်းကြောင်းသွားပြီးတော့ကလေးတွေနဲ့သွားပြီးတော့ဝိုင်းဖွဲ့စကားပြောတာပေါ့။နော်အဲ့ဒါပြီးတော့အခု၄နိုင်မှာမော်နယ်ပြန်တော့ပါပြီခင်ဗျာ
။မနေ့ဖန်မှာတော့လိုင်းပွဲနဲ့မြဝတီမြို့တွေကိုတွားရောက်มาဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာဒီနှစ်ပိုင်းအတွင်းမှာတော့ကချင်၊ကယား၊ရှမ်း၊ချင်းစတဲ့ပြည်နယ်တွေနဲ့စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကိုတွားရောက်ခဲ့ပြီးဒေသခံပြည်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။
ရရှိရတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြောင်းစုလွှတ်တော်ကတည်ထောင်ထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်။အနာရအနေဒီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲ။အခုဒီချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်တော့အထိဖြစ်လာနိုင်မှာမလား။အခုအင်ကာနေညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ့်တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဒီနီပေါ်နဲ့မြန်မာနဲ့နှစ်နိုင်ငံကြားမှာလေကြောင်းခရီးစဉ်တစ်ခုစတင်မယ့်အကြောင်းကိုပြောပြပါမယ်။မြန်မာနိုင်ငံပကံဒေသနဲ့နီပေါ်နိုင်ငံမှာရှိတဲ့လုံမီဒေသတွေကိုနေ့စဉ်လေရင်ခရီးစဉ်ပြေးဆွဲသွားဖို့ရှိတဲ့အကြောင်းဟိုတယ်နဲ့ခရီးသွားပြည်ထောင်စုဒုတိယဝန်ကြီးဦးတင်လက်ကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာပြောသွားပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့လည်းဈေးသက်သက်သာသာနဲ့သွားရောက်လည်ပတ်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာနေပေါ်တာမတ်ကြီးကပြောပါတယ်။အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုကောင်းဆန်ဟိန်ကပြောပြမှာပါရှင်။
ဘုရားဖျားရှင်ဖွားမြင်တော်မူတဲ့လုံမီဦးရင်ဖျားပွင့်တော်မူတဲ့ဘုရားကရာနဲ့မြမရှေဟောင်းယဉ်ကျေးမှုနေမိဖြစ်တဲ့ပကံဒေသတွေကိုနေ့စဉ်လေရင်ပြေးဆွဲနိုင်ဖို့ကြိုးစားနေတယ်လို့ဟိုတယ်နှစ်ခီးသွားပြည်တော်စုဒုတိယဝန်ကြီးဦးတင်လကမန္တလေးမှာကျင်းပတဲ့ Visit Nepal Year 2020အခမ်းအနားမှာအခုလိုပြောပါတယ
်လုံမီမှာရှိတဲ့နိုင်ငံတကာလေဆိပ်ကလာမယ့်မေလမှာစပြီး operation နဲ့ပေါ့စဖွဲ့မယ်လို့ကျွန်တော်သိရပါတယ်အဲ့တော့အဲ့လိုသိရလို့ဒီလုံမီနဲ့ပကံကြားထဲမှာdirect flight တွေရှိလာမယ်ဆိုရင်ဗုဒ္ဓဂါယကိုစိတ်ဝင်စားတဲ့ကျွန်တော်မြန်မာပြည်သားတွေအနေနဲ့ဒီဗုဒ္ဓဂါယလိုပဲဒီကျွန်တော်ဗုဒ္ဓဘုရားရှင်ရဲ့မွေးရမ်းမြည်ဖြစ်တဲ့လုံမီကိုလည်းသွားရောက်လဲပတ်ဖို့အလားအလာပို့ကောင်းလာလို့ပို့လဲအဆင်ပြေလာနိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဖြစ်နိုင်ကျွန်တော်တို့ကအော်တိုဘာမှာခေါ်ဆောင်မဲ့ဒီအန်ကောဝတ်ဘဂန်အဲ့ဒီလမ်းကြောင်းကနေကျွန်တော်ဘဂန်လုံးပင်ပေါ့နော်အဲ့လမ်းကြောင်းပါကျွန်တော်တို့တိုးဆက်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ
်ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါ်ခီးတွားနေ2020နှစ်အခမ်းအနားမှာတော့မြန်မာနိုင်ငံဆိုင်ရာနီပေါ်တမတ်ကြီးဗင်ဥဒက်စ်ကဒီနေ့အတွင်းနီပေါ်နိုင်ငံကိုဈေးတက်တက်တသားနဲ့လာရောက်လည်ပတ်နိုင်တယ်ဆိုပြီးအခုလိုပြောပါတယ်
နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က1985ခုနှစ်မှာသူခတ်တမတူမှာနေခဲ့တော့ကရေးခဲ့တဲ့နီပေါ်ကိုသွားလည်ရအောင်ဆိုတဲ့စာအုပ်ထဲမှာ Let's visit Nepal လို့ရေးခဲ့ပူပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ခန့်ကနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ပြောခဲ့ဦးသလိုအခုလည်းကျွန်တော်ကလုံပနီနဲ့နီပေါ်ကိုသွားလည်ကြရအောင်လို့ပြောလိုပါတယ
်။မြန်မာနိုင်ငံမှာလက်ရှိနီပေါ်နယ်ပေါ်ခေါရကားလူမျိုးနှစ်သိန်းဝန်းကျင်နေထိုင်လျက်ရှိပြီးအများအပြားတမောဒေသတွေဖြစ်တဲ့မြကြီးနား၊မိုးကုတ်၊ပြည်ဦးလွင်ဒေသတဝိုင်းနေထိုင်လျက်ရှိပါလေ။မြန်မာနိုင်ငံမှာရှိတဲ့ခေါရကားလူမျိုးတွေရဲ့ရိုးရာဓလေ့တွေကိုလည်းလည်ရောက်လေ့လာစီခြင်းတယ်လို့ဆိုလာသူကခေါရကားလူမျိုးစားရေးဆရာချိန်မီမောင်တေတော
်မှာမြကြီးနားလိုနေရာမှာဆိုလို့ရှိရင်ဒီနေ့တိုင်းထင်ရှားနေတာစီတာပူ၊ရာမာပူဆိုတဲ့နာမည်လေးတွေရှိပါလေ။တကယ်တကယ်တချို့ကဒါကကချင်နာမည်လို့ထင်ရတယ်။မဟုတ်ဘူးခင်ဗျာ။အဲ့ဒါခေါရကားနာမည်ဖြစ်ပါလေ။ခေါရကားနေနေထိုင်ခဲ့တာဖြစ်တဲ့အတွက်ဒါစီတာပူ၊ရာမာပူ၊ရာမာမြို့၊တီတာမြို့ပေါ့လေ။နော်။ရာမာစီတာစီတာဆိုတာတီတာကိုခေါ်တာပါ။အဲ့တော့ဟိုခေါရကားနာမည်လေးနဲ့ထင်ရှားလျက်ရှိပါလေ။အဲ့ဒီရွာလေးတွေသွားလေ့လာမယ်ဆိုလို့ရှင်လဲခေါရကားရွာရင်တိမှုတွေဒီနေ့တိုင်းတွေ့နိုင်စေဖြစ်ပါလေခင်ဗျာ။
ဖေဖော်ဝါရီလ22ရက်နေ့ကမန္တလေးမှာကျင်းပတဲ့နီပေါ်ခီးသွားနေ2020နှစ်အခမ်းအနားကိုတော့နီပေါ်တယုံနဲ့မဲတိုင်းဒေသကြီးကုံတယ်မြို့နဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းတို့ပူးပေါင်းကျင်းပကြတာပါမြန်မာနိုင်ငံနဲ့နီပေါ်နိုင်ငံနှစ်နိုင်ငံတက်တမန်ဆက်တိုင်ရေးအောင်ဆိုရင်နှစ်ပေါင်း60ရှိပြီဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးရပြီး1949ခုနှစ်ကစလို့နီပေါ်ကောင်စစ်ဝင်ရန်ကုန်ရန်ကုန်မှာစတင်ဖွင့်လှစ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာပါရှင်။နောက်နှစ်နာရီကြာမှာထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေအပြင်မြန်မာတခွင်စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့သက်တမ်းရောင်သတင်းလာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနှာစင်ကြရမှာပါ။လိုင်းဒိုမီတာ25 32 51ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေနှာစင်နိုင်ပါတယ်ရှင်။အခုတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါမယ်ရှင
်ဒေါ်လာ3ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ရဟတ်ယာဉ်တွေနဲ့တခြားပစ္စည်းကိရိယာတွေကိုအိန္ဒိယစစ်တပ်ကိုရောင်းဖို့အတွက်အမေရိကန်နဲ့အိန္ဒိယနိုင်ငံကြားလက်မှတ်ရေးထိုးမယ်လို့သမ္မတဒေါ်နယ်ဒ်ထရမ့်ကကြေညာပါတယ်အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့သမ္မတထရမ့်ကအမတာဘက်မျိုးကအာကစားကွင်းကြီးမှာပြည်သက်တသိန်းကျော်ကိုမင်းကွန်းပြောကြားခဲ့တာမှာအမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအရာဆက်လက်နဲ့ပစ္စည်းတွေရောင်းမယ်လို့ပြောကြားသွားခဲ့ပါတယ်သမ္မတထရမ့်နဲ့သမ္မတကနောမလာနီယာထရမ့်တို့ဟာဒီကနေ့အိန္ဒိယနိုင်ငံကိုရောက်ရှိလာပြီးမကြာခင်မှာပဲလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီနေထိုင်သွားတဲ့နေအိမ်ကိုဝန်ကြီးချုပ်မိုဒီနဲ့အတူတွားရောက်ခဲ့ပါတယ်။အဲဒီနောက်တောင်းတောင်းဖြားဖြားကြိုဆိုနေကြတဲ့ပြည်သက်ကြီးကိုမင်းကွန်းပြောကြားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံမြောက်ပိုင်းအဂရာမြို့မှာရှိတဲ့တတ်မဟာဂူဘိမှန်ကိုသမ္မတထရမ့်တွားရောက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာအခုတနင်္လာနေ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်231ယောက်တိုးလာတဲ့အတွက်ဗိုင်းရပ်စ်ပိုးကူးစက်ခံထားရသူစုစုပေါင်း833ယောက်ရှိသွားပါပြီ။သေဆုံးသူနောက်ထပ်2ယောက်ရှိတယ်လို့တာဝန်ရှိသူတွေကအတည်ပြုပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကြောင့်သေဆုံးသူဟာလည်း9ယောက်ရှိသွားပါပြီ။တရုတ်နိုင်ငံမှာတော့အခုတနင်္လာနေ့မှာနောက်ထပ်ရောဂါပိုးကူးစက်ခံရသူ409ယောက်ရှိတယ်လို့ကြေညာတာကြောင့်စုစုပေါင်း 9,000 ပိုးကူးစက်ခံရပါတယ်။သေဆုံးတဲ့အရေအတွက်ကလည်းစုစုပေါင်း 2,592 ယောက်ရှိသွားပါပြီ။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ယာရုကနေနှုတ်ထွက်စာကိုမလေးရှားဘုရင်စီကိုတင်သွင်းလိုက်တယ်လို့ဒီကနေ့ဝန်ကြီးချုပ်ရုံးကကြေညာပါတယ်။ဘာကြောင့်နှုတ်ထွက်စာတင်တယ်လဲဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူး။ထင်ရှားတဲ့နိုင်ငံရေးကောင်းဆောင် NY Ibrahim မပါဝင်တဲ့အစိုးရတတိယဖွဲ့နိုင်ဖို့ညွန်ပေါင်းအစိုးရနဲ့အတိုက်အခံတွေစနစ်တင်းတွေရုံးပိတ်ရက်အတွင်းဆွေးနွေးခဲ့ပြီးတဲ့နောက်ခုလိုဝန်ကြီးချုပ်ရာထူးကနှုတ်ထွက်လိုက်တာဖြစ်ပါတယ်။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မုံပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမုံဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ MIA73 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.